ဗြိတိန်နိုင်ငံမှာတော့ထွေထွေရွေးကောက်ပွဲကိုချင်းဒီကနေ့မှချင်းပါနေပြီးတော့ဗြိတိန်နိုင်ငံသားတွေလည်းမဲပေးနေကြပါတယ်ဒီရွေးကောက်ပွဲကနေ2016လူလူဆန္ဒခံယူပွဲမှာသဘောတူထားတဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးအချိန်တော်ကြာဆောင်းဆိုင်နေတဲ့ဆုံးဖြတ်ချက်တရက်လည်းထွက်ပေါ်လာနိုင်ွယ်ရှိပါတယ်ဝန်ကြီးချုပ် Boris Johnson ကတော့မဲဆွယ်စည်းရုံးရေးတွေအတွင် EU ကနေဗြိတိန်နှုတ်ထွက်ရေးအပြီးသတ်ဆောင်ရွက်ဖို့ကိစ္စကိုအလေးပေးပြီးတော့မဲဆွယ်ခဲ့ပါတယ်။သူရဲ့ Conservative Party အနေနဲ့ Parliament မှာအမတ်နေရာအများစုအနိုင်ရခဲ့မယ်ဆိုရင် Brexit နဲ့ပတ်သက်ပြီးတော့အရင်ပယ်ချခံထားတဲ့အစီအစဉ်ကိုဖြစ်အောင်လုပ်ခွင့်ရမှာဖြစ်ပြီး January 31ရက်နေ့မှာ EU ကနေ Britain ခွဲထွက်နိုင်ဖို့လုပ်မှာဖြစ်တယ်လို့ပြောပါတယ်။အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့တကယ်လို့သူ့အနေနဲ့အနိုင်ရခဲ့မယ်ဆိုရင်တော့ပြည်သူတွေအနေနဲ့ဥရောပသမဂ္ဂကနေခွဲထွက်မလားဒါမှမဟုတ်နေမလားဆိုတာကိုဆုံးဖြတ်နိုင်ဖို့အတွက်လူလူဆန္ဒခံယူပွဲအတစ်ကိုလုပ်သွားမယ်လို့လည်းပြောပါတယ်။ဥရောပသမဂ္ဂကနေ Britain နှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Britain နဲ့ EU ကြားသဘောတူညီမှုကို Britain Parliament ဘက်ကအတိမပြုဘဲအကြိမ်ကြိမ်ပယ်ချခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် Theresa May နှုတ်ထွက်သွားခဲ့ပြီးအဲဒီနောက်မှာ Boris Johnson ဟာဝန်ကြီးချုပ်ဖြစ်လာခဲ့တာပါ။ဝန်ကြီးချုပ်ဟောင်း Theresa May ဟာ EU ကနေ Britain နှုတ်ထွက်ရေးကိစ္စအားကောင်းလာစေဖို့အတွက်ရွေးကောက်ပွဲကိုစောပြီးကျင်းပဖို့ခဲ့ပေမဲ့လည်းအဲဒီရွေးကောက်ပွဲမှာသူ့ရဲ့ Conservative Party ရှုံးခဲ့တာကြောင့် Brexit အစီအစဉ်လည်းမအောင်မြင်ခဲ့ပါဘူး။ဒီကနေ့ရွေးကောက်ပွဲမတိုင်ခင်လူလူစစ်တမ်းတွေမှာတော့ဝန်ကြီးချုပ် Johnson ရဲ့ Conservative Party အနိုင်ရနိုင်ခြေရှိတယ်လို့ဖော်ပြနေပေမဲ့ရွေးကောက်ပွဲနီးလာတဲ့အချိန်မှာတော့ပိုပြီးတော့အကျိမ့်နဲ့ဖြစ်လာနေပါတယ်ခင်ဗျာ။